ကိုရောက်ရာရမှာအကောင်းဆုံးပညာတွေကိုရှာယူပြီးတိုင်းပြည်အတွက်အကျိုးပြုနိုင်အောင်စူးစမ်းကြဖို့အမေရိကန်ပြည်ထောင်စုမှာခေတ္တရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့အချိန်ပိုင်းတွင်ကပဲအိန္ဒိယနာပြည်နယ်ဖို့ဝင်းမြို့နယ်ဒီအနီးတစ်ဝိုက်ပြည်နယ်တွေကမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောကြားသွားခဲ့တာလေးဖြ ာမှာပဲရောက်နေရောက်နေအဲ့ဒီနေရာဒေသကအကောင်းဆုံးဆိုတဲ့ပညာရပ်တွေကိုရှာဖွေသိယူနိုင်အောင်ကြိုးစားကြရမယ်။ဒါမှသာနိုင်ငံအတွက်ပြန်ပြီးတော့အကျိုးပြုနိုင်မှာဖြစ်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကဒီဖုန်ဝင်းမျိုးမှာမကြသေးခင်ချင်းကပဲမြန်မာမိသားစုတွေနဲ့တွေ့ဆုံနေမှာပြောသွားခဲ့တာပါ။ဒီနိုင်ငံ
ကရောက်နေတဲ့နိုင်ငံကအကောင်းဆုံးဒီနိုင်ငံတွေကိုသိနေတယ်ဒီနိုင်ငံကအရင်ကအကောင်းဆုံးဒီမရတဲ့ဒီမှာသူရောတောင်းနေလို့သူတို့နေလို့ဖိတ်ပြောတယ်သူတို့ရဲ့လို့ရှင်ရရဲ့လို့ဖိတ်ပြောတယ်သင်တို့ရတဲ့တည်းသင်တို့မရတဲ့ဖိတ်ပြောတယ်သင်တို့ရတဲ့ကညာကားရနိုင်တာအတွက်တယ်ကဘာလို့ဆိုစားရပဲအင်တာနက်တောင်းသင်တို့ရတဲ့ဆိုတာဟာတောင်းဖို့ဟာအသေးလေးလေးကြောရတာတော့တောင်းဖို့တောင်းကြလို့ရှိတယ်ဒီလိုနေရင်အဟုတ်အစ်ကိုမှန်သူအချက်ကမှလည်းတော့သိနေချင်ပါ့မယ်ဆိုကြပြဘောကပင်ပြရရှိသေးတယ်ဆိုတဲ့အသိရှိမှသင်ပြီးတော့ရတာတချို့ကတော့ကိုယ်သင်ပြန်ရှိလို့ဒါတော့အလုံးတက်ပြီးလို့ရှိသွားလို့ဆိုတဲ့ပြန်ရတယ်ဘာလဲဒါကလည်းနိုင်ငံတကာနိုင်ငံရရဒီမှာရောက်နေတဲ့ဒါတော့အခုရေဖို့သက်သက်နဲ့ပြန်ရှိနေတယ်
ကိုရောက်နေတဲ့နောက်ကိုကိုခိုလုံခွင့်ပေးထားတဲ့နိုင်ငံအတွက်ဂုဏ်ယူရတဲ့သူတွေဖြစ်အောင်ကြိုးစားကြဖို့ကိုလည်းတောင်ဆန်းစုကြည်ကတိုက်တွန်းသွားခဲ့ပါတယ်။တခြားပြည်နယ်တွေကမြန်မာတွေနဲ့တွေ့ဆုံပွဲတွေမှာလည်းပြောခဲ့သလိုပဲဒီကနေ့မှလည်းတောင်ဆန်းစုကြည်ကဒီဖိုးအင်းမြို့မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံကပြည်သူပြည်သားတွေညီညီညွတ်ညွတ်နဲ့နေထိုင်ကြဖို့ကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ပင်လုံစိတ်တဲ့ရှင်တန်ဖို့ဘာတွေလုပ်ဖို့လိုအပ်မလဲလို့တက်ရောက်လာသူတို့ရဲ့အမေကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေခဲ့ပါဗျာ။ဘာလို့
တိုင်းလာများအားလုံးရဲ့ပေါ့ကောင်နဲ့တို့အောင်မိစ္ဆာဖြစ်တာ။ဒီဝိညာဉ်ကိုပါနေနဲ့ရှင်းကြရတယ်။သူကဒီလိုသူကစက်တည်းရာဖြစ်ဖြစ်ပြောပြောတာ။အာမြင်နဲ့ပြောလာတယ်စိတ်ကြောသဘောပေါက်ဘူးညာ။
အဓိကရည်ရွယ်ချက်ကတော့စစ်မှန်တဲ့ပြည်ထောင်စုစိတ်ဓာတ်တစ်ခုကိုကျမတို့မွေးမြူဖို့ဖြစ်ပါတယ်။စစ်မှန်တဲ့ပြည်ထောင်စုစိတ်ဓာတ်ဆိုတာအခြေခံအားဖြင့်ဘာလဲဆိုတော့ကျမတို့ကြားထဲမှာမတူညီတဲ့ဟာတွေဘာပဲရှိရှိဒီမတူညီမှုတွေပေါ်မှာအခြေခံပြီးတော့ညီညွတ်မှုရအောင်လုပ်နိုင်တယ်ဆိုတဲ့စိတ်ဓာတ်ကိုတော့ကျမဒါပင်လုံစိတ်ဓာတ်လို့ကျမပြောချင်ပါတယ
်ဒီနေ့ခန်းသားမှာဖိုးအင်းမျိုးရဲ့မျိုးတော်ဝင်တွမ်ဟင်နရီကလည်းဒေါန်ဆန်းစုကြည်ဖိုးအင်းမျိုးကိုရောက်လာတဲ့ဒီနေ့ဒီစက်တင်ဘာလ25ရက်နေ့ကိုဂုဏ်ပြုတဲ့အနေနဲ့ဒေါန်ဆန်းစုကြည်နေ့အဖြစ်နဲ့ကြေညာသွားပါတယ
်Mayor of the City of Fort Wayne, to hereby proclaim September 25th, 2012, as Aung San Suu Kyi Day in the City of Fort Wayne, and I encourage all of our residents to join me.
ဒေါ်ဆန်းစုကြည်ရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေကိုဆက်ပြီးတော့ထောက်ခံသွားမယ်ဆိုတာနဲ့ဒေါ်ဆန်းစုကြည်ကိုဖိုးဝင်းမျိုးကလှိုက်လွဲစွာကြိုဆိုတဲ့အကြောင်းတွေကိုပြောဆိုခဲ့ပြီးတော့ဒီလက်ရှိဖိုးဝင်းမျိုးတော်ဝင်တယောက်အနေနဲ့ဒေါ်ဆန်းစုကြည်ကိုဂုဏ်ပြုတဲ့အနေနဲ့ဖိုးဝင်းမျိုးကိုဒေါ်ဆန်းစုကြည်ရောက်လာခဲ့တဲ့ဒီကနေ့ဒီစက်တင်ဘာလ25ရက်နေ့ကိုဒေါ်ဆန်းစုကြည်နေ့အဖြစ်နဲ့သတ်မှတ်တဲ့အကြောင်းအားလုံးကလည်းသူနဲ့အတူတူဝိုင်းဝန်းပြီးတော့ဒေါ်ဆန်းစုကြည်ကိုဂုဏ်ပြုကြဖို့ဖိုးဝင်းမျိုးတော်ဝင်တွမ်ဟင်နရီကကြေညာသွားတာပါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဒီနေ့မနက်ပိုင်းမှာဒီဖိုးဝင်းမျိုးကမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အိန္ဒိယနာမှာရှိတဲ့မြင်းမွေးတဲ့ခြံတစ်ခုကိုလည်းတွားရအောင်မယ်လို့သိရပါဗျ။ဒေါအောင်ဆန်းစုကြည်ကဒီအိန္ဒိယနာပြည်နယ်ခီးစဉ်ပြည်ရင်တော့မနက်ပြန်စက်တင်ဘာလ26ရက်နေ့မှာနယူးယောက်မြို့မှာကျင်းပမဲ့ဒီကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ပြီးတော့ပညာရေးနဲ့ဆိုင်တဲ့ဆွေးနွေးပွဲတစ်ခုမှာပါဝင်ဆွေးနွေးမှာဖြစ်ပါတယ်။အဲ့နောက်မြန်မာနိုင်ငံကိုပြန်မသွားခင်မှာတော့ဒီအမေရိကန်အနောက်ဘက်ခြံပြည်နယ်တချို့ကိုလည်းတွားရောက်มาဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့มาဖြစ်ပါတယ်ရှင်